ူးဇေယျဤမြေကဝါကိုဒုက္ခပေးနေတဲ့ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်ကပ်ရောဂါဟာစားနပ်ရိက္ခာဖူလုံရေးကိုအခက်ကြုံစေပါတယ်။စားတောက်ကုန်လုပ်ငန်းခွင်ဆက်ပြတ်တောက်ရပြီးတိကျခွင်းနေရတဲ့အစည်းအဝေးတွေတနေရာကတနေရာကူးသန်းသွားလာဖို့မလွယ်ကူတာတွေလုပ်ငန်းဌာနတွေနဲ့ကြောင်းတွေပိတ်ရတာတွေကြောင့်ဈေးကွက်တွေပြန့်ဖြန့်ဖြူးရေးလုပ်ငန်းတွေကောက်မောက်ကမှဖြစ်ရပါတယ်။အမေရိကန်ပြည်ထောင်စုအီလိုနွိစ်သက်ကသူစိုက်ပျိုးရေးနဲ့လူသုံးကုန်ပစ္စည်းရေးရာစီးပွားရေးဌာနကဒီနေ့စက်တင်ဘာ10ရက်နေ့ကထုတ်ဝေလိုက်တဲ့စာရန်းမှာ COVID-19 ကပ်ရောဂါကြောင့်ရိက္ခာစနစ်ကမကမဖြစ်ရတာကိုဖော်ပြထားပါတယ်။စားသုံးသူတွေလက်ဆနရိက္ခာရောက်မသွားတဲ့အတွက်ဆုံရှုံလေလွင့်ရတယ်လို့ဆိုပါတယ်။ဗားစိန်၅စိန်တို့ဟင်းသီးဟင်းရွက်တတိစားတဲ့တာရှိမခံတဲ့အစားအစာတွေကိုလက်လီကုန်စုံဆိုင်တွေစားတော့ဆိုင်တွေကျောင်းတွေဆေးရုံတွေဟိုတယ်တွေအားကစားခွင့်တွေရုပ်ရှင်ရုံတွေကိုပုံမှန်တင်ပို့ကြပါတယ်။ virus ကူးစက်နှုန်းထိမှုဒီနေရာတွေကိုရုတ်တရက်ပိတ်ချလိုက်ရတဲ့အခါထုတ်လုပ်ပြီးသားစားသုံးကုန်တွေပို့ရမယ့်နေရာပျောက်သွားပြီးအလဲဟတ်သက်ဖြစ်ရပါတယ်။ဥပမာနွားနို့ဆိုရင်လက်ဖက်ရည်ဆိုင်တွေနဲ့ကျောင်းတွေချက်ချင်းပိတ်သွားချိန်မှာလုပ်ငန်းရှင်တွေလက်ထဲနို့တွေတောင့်တင်သွားမှာတော့လေ။လူစားနွားဆိုတာကလည်းနို့အထွက်ကမရနွားနို့ကိုဘယ်ကူမှမပို့နိုင်ဘယ်ကူမှမရောင်းနိုင်တဲ့အခါနို့တွေကိုအလဲဟတ်သက်သွန်ပစ်လိုက်ရပါတယ်။ယောဂကူးစက်နှုန်းထိမှုနိုင်ငံတွေမှာအိမ်ထဲကအိမ်မြေမထွက်ဖို့နဲ့အခြေအနေအလွန်ဆိုးဝါးလာရင်လုံးဝမထွက်ရကန့်သက်ချိန်မှာစားကုန်တောက်ကုန်လူသုံးကုန်ပြက်လာမှာကိုကြိုတင်စိုးရင်ပြီးကုန်တိုက်တွေကုန်စုံဆိုင်တွေမှာအလူအရက်သွားဝယ်ကြပါတယ်။တစ်နေ့လုံးမှာတစ်နေ့နိုင်နိုင်စားရသူတွေကတော့ဝယ်ယူစုဆောင်နိုင်မှုမတတ်နိုင်ကြပါဘူး။လူတာထက်ပိုဝယ်ထားပြီးမစားပြစ်မတောက်ပြစ်တဲ့အခါရလွင်ရင်လုံးမှုတက်ရင်တက်အနတ်သက်စိုးရင်စိုးစီကြီးစော်နိုင်ရင်နိုင်ပြီးစားလို့မဖြစ်တာမို့လွှတ်ပြရပါတယ်လူလာတန်းစားတွေကတော့အဆင်ပြေသလိုစားရေးတောက်ရေးကိုဖြည့်ရှင်းကြပါတယ်ခုလို COVID-19 ကူးစက်နှုန်းထိမ်းမှုအိမ်ထဲကအိမ်မြေမထွက်ရတဲ့ကာလမှာဈေးမသွားတော့ဘဲဝန်းစာရေးအတွက်မထွက်မဖြစ်ထွက်ရပြီးအရက်တဲလှက်ဈေးရောက်နေတဲ့လူတွေစီကဝယ်ယူရတယ်လို့ရန်ကုန်တိုင်းမြတ်တကုံမြို့နယ်ကအင်ရှင်မဒေါ်တန်းတန်းထေးကပြောပါတယ်
ဒီပြည်လေးလာရင်ဟင်းသီးဟင်းမြက်ကော50တော့အကုန်လာတယ်အခုတော့အဆင်ပြေနေတာပေါ့ဈေးသေးတယ်ပိတ်ထားတော့လေနောက်ဟိုရက်ကွက်ထမှာတော့ပုံစုံဆိုင်လေးရှိတော့အဲ့ဒီပုံစုံဆိုင်လေးတွေမှာနည်းနည်းပပဟိုလေပေါ့အတိအနံတို့ဟိုနေတို့ဘာလို့တော့အဲ့လိုပေါ့လာရောက်နေဒါကမှနေတိုင်းမဝယ်ပါဘူးတပတ်စာလောက်ပဲဝယ်ပေါ့
လာတာမြို့နယ်လိုနေရာမျိုးမှာနေထိုင်သူတွေကတော့နီးစပ်ရာဈေးတွေကိုနှကောင်းစီးတက်သွားဝယ်ကြပါလေတခြားမိသားစုတွေကလည်းသူနီးသူဟန်နဲ့ဖြစ်ရှင်းကြပါလိမ့်မယ်။ Illness တက္ကသိုလ်ကပြုစုတဲ့စာရန်းမှာစားတောက်ကုန်ဖြန့်ဖြူးရေးခွင့်ဆက်၅မျိုးကိုဖော်ပြထားပါတယ်။ထုတ်လုပ်တဲ့ကဏ္ဍစားသုံးမှုအသင့်ဖြစ်အောင်လုပ်တဲ့ကဏ္ဍစားတောက်ကုန်ဝန်ဆောင်လုပ်ငန်းကဏ္ဍလက်လီရောင်းချတဲ့ကဏ္ဍနဲ့အိမ်တွင်းစားသုံးမှုကဏ္ဍတွေဖြစ်ပါတယ်။ဒီကဏ္ဍ၅မျိုးစလုံးအလေအလွင့်ရှိတယ်လို့လည်းပြောပါတယ်။အားအနည်းဆုံးခွင့်ဆက်လို့ပြောနိုင်တဲ့မြောက်တကုံမြို့နယ်ကဒေါ်တန်းတန်းထေးအနေထားဟာအင်းရင်းစားသုံးမှုကဏ္ဍမှာအကျုံးဝင်ပြီးအရက်ထဲဈေးလက်ရောင်းသူကစားသုံးကုန်ဝင်ဆောင်ကဏ္ဍမှာပါဝင်ပါတယ်။အရက်ထဲဈေးလက်ရောင်းတဲ့လူစီစားသုံးကုန်ရောက်ဖို့တည်ယူပို့ဆောင်ရေးဝင်ဆောင်ကဏ္ဍကပါဝင်လာပါတယ်။ဒီလိုနေရာမှာကိုရိုနာဗိုင်းရပ်စ်ကူးစက်နှုန်းထိမ့်မှုအသွားလာကန့်သတ်ချိန်မှာစီးမြင်းတွေစီကန်းတွေကျိုးနေစနစ်တွေကတကြောင်တကားတရာတပုတ်ဖြစ်နေရင်စားတောက်ကုန်စီးစင်းရေးအခက်ကြုံရစားကုန်တွေလေလွင့်ရပါဦးမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မြန်နေတဲ့ရန်ကုန်မှာစားသုံးကုန်ပစ္စည်းတွေအလေလွင့်ဖြစ်ရတာကိုတညင်းကုန်ဈေးကမတ်တင်စာကပြောပြတာပါ
။ကားတွေကရောက်ချိန်မမှန်ဘူး။ရောက်ချိန်မမှန်တော့တို့သွားရောက်မလဲ။ဟိုကိုရောက်ရမယ့်အချိန်နဲ့သူရောက်တဲ့အချိန်ကဟိုတလွဲစီဖြစ်နေတော့ဘယ်လိုပြောမလဲ။ဒီနေ့ဝင်တဲ့ကုန်မနဲ့ဖြစ်ရောက်ရလို့ဖြစ်။အဲ့ခါကျတော့မလတ်မဆက်တွေဖြစ်တာလို့ဘာလို့လွတ်ပြရတာဘာလို့ရှိတာပေါ့။
ကယောကကာလမှာအကြောင်းမသိလို့စားတောက်ကုန်ပစ္စည်းတွေလေလွင့်ရတာကတပိုင်းငโกကလေးဘုကစားနိုင်တာထက်ပိုဝယ်တတ်တဲ့အကျင့်တွေကြောင့်တတိတွေပုံဟင်းသီးဟင်းရက်တွေရိရောကုန်လို့မစားရပဲလေလွင့်ရတာကတပိုင်းဖြစ်ပါတယ်ဒီလိုဖြုံးပြီးပြစ်တဲ့အလေးအထနောက်ွယ်မှာသဘာဝတယံစာတနဲ့ပတ်ဝန်းကျင်ကိုထိခိုက်ရတယ်လို့ကုလသမဂ္ဂကပြောပါတယ်အစားအစာတွေလေလွင့်ဖြုံးပြီးတဲ့အခါလုံအားလုံလရင်းနှီးမြုပ်နှံမှုနဲ့အဖိုးတန်လာတဲ့ရေမျိုးစေ့စတဲ့တံမိုးရှိတဲ့အရင်းမြစ်တွေကိုလည်းဖြုံးတီးရရောက်တယ်လို့ပြောပါတယ်ရှင်။